ောတာရှင်များခင်ဗျာအခုလပိုင်းတွင်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေဖြစ်ကြတဲ့ NMSB လို့အင်္ဂလိပ်လိုအတူကခေါ်တဲ့မွန်ပြည်သက်ပါတီ RCSS လို့တမျိုး SSA လို့တမျိုးခေါ်နေကြတဲ့ရှမ်းပြည်တောင်ပိုင်းတပ်မတော်ဒါအပြင် ALB လို့အတူကခေါ်ကြတဲ့ရခိုင်လွတ်မြောက်ရေးပါတီနဲ့ KNU လို့လူသိများကြတဲ့ကရင်မျိုးသားအစည်းအရုံးစတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကဒီသမရဦးသိန်းစိန်အစိုးရနဲ့တွေ့ဆုံဆွေးနွေးပွဲတွေလုပ်ပြီးတော့အပြစ်ခံရစေးရေးသဘောတူညီချက်တွေချုပ်ဆိုခဲ့ကြတာတွေသတင်းတွေထဲမှာကြားသိခဲ့ကြမှာပါ KIA လို့ခေါ်နေကြတဲ့ကချင်လွတ်မြောက်ရေးတပ်မတော်နယ်လည်းပဲအပြစ်ခံရစေးပြီးတော့ငြိမ်းချမ်းရေးပေါ်ဆောင်နိုင်ဖို့အတွက်ဆိုပြီးဆွေးနွေးမှုတွေအချိန်ချင်းလုပ်ခဲ့ကြပါတယ်အခုလောလောလတ်လတ်ဆိုလို့ရှိရင်ပဲဒီမွန်ပြည်သက်ပါတီကကိုယ်စားလှယ်တွေမော်လမြိုင်မှာတွားပြီးတော့ဆွေးနွေးခဲ့ပါတယ်အပြီးခဲ့တဲ့သတင်းပတ်တုန်းကဆိုလို့ရှိရင် KNU ကိုယ်စားလှယ်အဖွဲ့ကမြန်မာအစိုးရနဲ့ဆွေးနွေးပြီးတော့ဒီဆက်ဆံရေးရုံးတွေကိုတော့မှပဲပဲခူးတိုင်းမှာတရုံတနင်္သာရီတိုင်းမှာတရုံသူတို့ဖွင့်လှစ်ခဲ့ကြပါတယ်ဒီလိုအပြစ်ခံရစဲရေးသဘောတူညီချက်တွေလက်မှတ်ရေးထိုးပြီးတော့ငြိမ်းချမ်းရေးပေါ်ဆောင်မယ်လို့ပြောနေကြပါမယ်လည်းပဲရှမ်းပြည်နယ်ထဲမှာတိုက်ပွဲငယ်ကလေးတွေဟိုနာဖြစ်ဒီနာဖြစ်ပြီးတော့ကချင်ပြည်နယ်ထဲမှာလည်းအခုရက်ပိုင်းအတွင်းမှာအစိုးရတပ်ဖွဲ့တွေကလက်နက်ကြီးတွေနဲ့ပစ်တယ်ရေလန်းကုန်းလန်းကနေပြီးတော့ညဘက်တွေမှာမတင်မရှားမသိမသာအင်အားတွေဖြည့်ပြီးတော့KIO ဒီဌာနချုပ်ရှိတဲ့လိုင်ဇာဘက်ကိုဦးတည်လာနေတယ်ဆိုတဲ့သတင်းတွေလည်းပဲကျွန်တော်တို့ကြားနေရပါတယ်။ဒါတော့ဒီကိစ္စတွေကိုကျွန်တော်တို့ဆွေးနွေးဖို့အတွက်ဒီတိုင်းရင်းသားအဖွဲ့အစည်း12ဖွဲ့ကပူးပေါင်းဖွဲ့စည်းထားတဲ့ဒီ UNFC လို့ခေါ်တဲ့ညီညွတ်သောတိုင်းရင်းသားများ Federal Council ပေါ့နော်။အဲ့ဒီကတွဲဖက်အတွင်းမှုပအို PNLO အဖွဲ့ဥက္ကဋ္ဌဦးခွန်အုတ်ကအထက်အပြင်ဒီ NMSB ဒီမွန်ပြည်သက်ပါတီအထွေအထွေအမှုဦးနိုင်ဟန်သာနဲ့KIO ကချင်လွတ်မြောက်ရေးအဖွဲ့ပြောရေးဆိုခွင့်ရှိသူဦးလာနန်းတို့ကိုကျွန်တော်တယ်လီဖုန်းမှာဖိတ်ခေါ်ထားပါတယ်ဒီတော့အခုနောက်ဆုံးဖြစ်ပေါ်နေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့ဒီမွန်ပြည်သက်ပါတီကပြီးခဲ့တဲ့ရက်ပိုင်းကသွားရောက်ပြီးတော့မွန်လမြိုင်မှာဆွေးနွေးပွဲတွေလုပ်ခဲ့တယ်ဆိုတော့ဦးနိုင်ဟန်သာကိုပဲဦးစွာပထမမေးပြလိုက်ခင်ဗျဒီအပြည့်အခရစရေးဆွေးနွေးမှုတွေနဲ့ပတ်သက်ပြီးဘယ်လိုများသဘောရပါသလဲလို့ပါ
လွန်လာတဲ့ဒီ3ရက်3ကကျွန်တော်ဆွေးနွေးတဲ့ဆွေးမှာကျွန်တော်တို့ကဒီကျွန်တော်ရေလုံငန်းရောနော်ဒီဝေရေလုံငန်းရောဒီနေရေလုံငန်းရောဒီတဲ့ကိစ္စတွေကိုကျွန်တော်ဆွေးနွေးကြည့်တာဘာမှဟောစာသိတတ်မှုမရှိဘူးကြာဟိုတစ်ခါကကျွန်တော်ရေလုံငန်းဆိုရင်ဒါဒီလက်ကဟိုဘတ်ဂျက်ဇာတ်ဘတ်မရှိတော့ဘူးကုန်လာပြီဒါနောက်လက်မှာစဉ်းစားနိုင်မယ်ဆိုတဲ့သဘောဒီဝေရေလုံငန်းဆိုနေရင်ပြောထားတာတပြေအခုအတပြေရှိလာပြန်ရောနောက်ပြန်ရေးပိုင်းကျွန်တော်တောင်းဆိုတာကကျွန်တော်တို့မြန်ပြည်နယ်မှာဆိုရင်အမျိုးသားတွေမှာတမိုးစားတွေကိုသူရကြောင်းမှလည်းသင်ကြားဆွေးပြီးဖို့ဆိုတဲ့ကိစ္စလည်းဒါလည်းဘာမှဆက်ဆက်မပြီးနိုင်ဘူးဒါချစ်တော်ရရောက်မယ်ဒါဥရကေကောင်းတွေပြန်မယ်ဆိုတဲ့ပုံစံမျိုးနဲ့ပေါ့လေအဲအဲ့ဒါသတ်သိနေတာတော့ပြတ်တပ်မရှိဘူးလို့ပဲကျွန်တော်မြင်နေရ
ဟုတ်ကဲ့ဟုတ်ကဲ့ဆရာဒါကတော့ကျွန်တော်တို့နောက်ဆုံးသိရတဲ့အခြေအနေပေါ့လေဒီတော့ဦးလနန်းကိုလည်းကျွန်တော်မေးပြစီခင်ဗျအခုကချင်ပြည်နယ်ဘက်မှာအဲ့ဒီစစ်ရေးလှုပ်ရှားမှုတွေဖြစ်ပေါ်နေတယ်ဆိုတော့ပတ်သက်ပြီးတော့ဆရာတို့ဆိုရနဲ့ဒီဆွေးနွေးပွဲတွေလည်းလှုပ်ထားတာတွေရှိနေတယ်အဲ့တော့ဒီနောက်ဆုံးအခြေအနေတွေကဘယ်လိုရှိလဲဆိုတော့ကျွန်တော်တို့ကြားပြစီလားခင်ဗျဦးလနန်းခင်ဗျ
ဟုတ်ကဲ့ကျွန်တော်တို့ KO အဖွဲ့ကတော့ဒီတိခရဆိုင်ရေးဆွေးနွေးပွဲဆိုပြီးတော့တတ်မှတ်မှုတော့မရှိဘူးခင်ဗျအဲ့ဒီနိုင်ငံရေးတွေ့ဆုံဆွေးနွေးမှုဖြစ်ပေါ်လာဖို့အတွက်ဒီပမာဏအနေနဲ့တွေ့ဆုံမှုအဆင့်နေပါဒါမှမဟုတ်ကျွန်တော်တို့ပြောဆိုတဲ့အပိုင်းမှာဒီတိခရဆိုင်ရေးဆွေးတဲ့ဝေါ်ဟာတော့ကျွန်တော်မတုံ့ကြဘူးခင်ဗျ
တွေ
့တာတော့တွေ့ကြပါတယ်ကျွန်တော်တို့ဒီတည်နေအဆင့်တွေလည်းခုနခေါက်လို့တွေ့ပြီးပါပြီနောက်ပြောဒီပြည်တော်စုအဆင့်အဲကိုယ်စားဖွင့်လဲကျွန်တော်တို့၃ကျင်းတော့ကျွန်တော်တွေ့ခဲ့ဘူးတွေ့ခဲ့ပါတယ်ဒါပေမဲ့တွေ့ပြီးတော့ဒီချင်တာမင်တာဖြစ်တဲ့ဒီထုတက်မှုတော့မတွေ့ရသေးဘူးညာဟိုကျွန်တော်လူချင်းနဲ့ပြောစုတဲ့အပိုင်းရယ်နောက်ပြီးတော့ဒီပြည်တော်စုအဆင့်တွေရဲ့တို့ရဲ့ဟိုဟိုချပတ်ထားတဲ့မူပေါ်စီပြောပါပေါ့နော်တို့ရဲ့လမ်းစဉ်နဲ့ဘယ်လိုမှကိုက်ညီလို့မရသေးဘူးညာဆိုတော့ဗာလဲဆိုတော့ကျွန်တော်ရဲ့တောင်းစုချက်အပေါ်မှာဒီပြည်တော်စုအဆင့်ကနေပြီးတော့လက်ခံပြီးတော့ဆွေးနွေးနိုင်တဲ့အဆင့်ကမရောက်သေးဘူးခင်ဗျာ
ကျွန်တော်ကပြောခဲ့လို့ပေါ့လေအဖွဲ့အစည်းတွေတော်တော်များများသွားပြီးတော့အပြစ်ခတ်ရစေးသဘောတူညီချက်တွေချုပ်ဆိုကြတယ်ကျွန်တော် KNU ကရင်မျိုးသားစည်းရုံးကိုလည်းပဲကျွန်တော်အချင်းချင်းတယ်လီဖုန်းဆက်ပါတယ်ဒီတယ်လီဖုန်းလိုင်းအခက်အခဲတွေကြောင့်မလို့အခုဒီဆက်သွယ်လို့မရဘူးပေါ့လေအဲ့တော့ဒီဖြစ်ပေါ်နေတဲ့အခြေအနေတွေပေါ်မှာဆရာခွန်ဩကအနေနဲ့ရောဘယ်လိုများသဘောရလဲခင်ဗျာ
ဩဒီလိုရှိပါလဲခင်ဗျာကျွန်တော်တို့ဒီ UFC နဲ့တပ်ပေါင်းစုစုဖွဲ့ပြီးတော့ဒါရင်းသားတွေရဲ့ဒီအချက်တွေပေါ့ဗျာနိုင်ငံရေးတောင်းဆိုချက်တွေကိုတပေါင်းတပီးပေါ်ကကျွန်တော်တို့က ဆွေးနွေးကြမယ်ဆိုတဲ့နေရာမှာဒီနိုင်ငံရေးဆွေးနွေးပွဲအဆင့်ကိုမရောက်ခင်ဘနာမှခက်ခါရဆဲရေးလောက်တာတို့ဒီသဆိုင်ရာလိုက်ဒီအဆင့်ပြေတော့ဒီနိုင်ပြီးတော့အာလောလောဆယ်ဆယ်ဒီလိုမျိုးလေးရအောင်လုပ်ဖို့ပါဗျာအဲ့ဒါကတော့ကျွန်တော်တို့ကအကန့်တအဒီဒီမပိတ်ပင်မတားပြပါဘူးဒီပေါ်မှာတချို့အဖွဲ့ကြီးတွေကဒီချာဒီခါရဆိုင်ရေးအဆင့်လေးကိုရထားကြပြီးတော့အဲ့ဒီကနေဒီဆင့်တက်လာမဲ့နိုင်ငံရေးအသေဆုံးဆွေးနွေးပွဲ political dialogue ပါဗျာအဲ့ဒီအဆင့်မှာကတော့ကျွန်တော်တို့ကလူဝါချက်တွေလူဝါချက်တွေကခတ်တဲ့ဖြစ်နေတဲ့ခါကျတော့ boundary နဲ့အသေဆုံးဆွေးနွေးရအောင်ကျွန်တော်တို့ရဲ့ UNC အဖွဲ့ဝင်တွေကမကပေါ့ UNC အဖွဲ့ဝင်မဟုတ်တော့အခြားတိုင်းမှာအရာသူတွေကပါဝင်ပြီးတော့ကျွန်တော်တို့ဒီမင်းအရေးဆွေးနွေးပွဲမှာတက်လာရအောင်ဆိုတဲ့ကျွန်တော်ပြင်ဆင်မှုမျိုးရှိကြပါတယ်။ဒါကြောင့်အခုအဖြစ်ကရတဲ့အဖြစ်ကရဆိုင်ရတော့ဒီပြအဖြစ်ကရဆဲတယ်ဘာခေါ်ခေါ်ပါအခုလုံနေတဲ့ကျွန်တော်တို့ရန်စီအဖွဲ့ဝင်တွေရဲ့တောက်ဆိုချက်မှာတပြည်လုံးတိုက်တာအဖြစ်ကရဆဲရေးအချက်ပါတယ်။ဒုတိယအချက်ကတော့နိုင်ငံရေးရပြုဆောင်ဆွေးနွေးရေးဆိုတဲ့အချက်ပါတယ်။ဒါဒီမဆင့်ကတော့ဒီနေရာနှစ်ခုမှာတော့ကျွန်တော်တို့အားလုံးအဖွဲ့တိုင်းအဖွဲ့တိုင်းအဖွဲ့ကြီးတွေနဲ့လည်းမခွဲဘဲနဲ့တောက်ဆိုရတဲ့ဖတ်တဲ့ဖြစ်နေတယ်ကကျွန်တော်တွေ့ရတာကြာအဲ့ဒါကိုပဲကျွန်တော်ဒီပိုင်းမှမှဆက်ပြီးတော့တောက်ဆိုလောက်သွားဖို့နော်ဆက်ပြောဝင်သွားဖို့ဆိုတာကျွန်တော်ကအဲ့ဒီဖြစ်ဖြစ်မှုရှိပါခင်ဗ
ျဟုတ်ကဲ့ဟိုကချင်ပြည်နယ်မှာစောစောကကျွန်တော်စကားပလင်ခံခဲ့လို့ပဲအစိုးရဘက်ကအခုပြီးခဲ့တဲ့တပတ်မှာဆိုလို့ရှိရင်ပြတ်ခတ်တာရှိတယ်လို့ကြားရတယ်ဟုတ်ပဲ SSA ဒီနယ်မြေတွေဖြစ်ကြတဲ့ရှမ်းပြည်ဘက်မှာလည်းပဲဒီတိုက်ပွဲငယ်လေးတွေဟိုနားဖြစ်လိုက်ဒီနားဖြစ်လိုက်ဆိုတော့ဒါတကယ်တမ်းအပြည့်ရဆယ်ရီသဘောတူညီထားပြီဆိုရင်ဒါတွေကမဖြစ်သင့်တဲ့ကိစ္စတွေပေါ့လေအဲနောက်တစ်ခါခုနကတော့ဟိုဆရာနိုင်ဟန်သာပြောသွားတဲ့ထက်တမှာเนาะကျွန်တော်တို့ဟိုကြားလိုက်ရတာကတော့ဒီမွန်ပြည်သိပါတီအနေနဲ့လိုလားချက်တွေတောင်းဆိုချက်တွေကိုအပြည့်ဝမလက်ရောနိုင်သေးပဲနဲ့အကြောင်းပြချက်အမျိုးမျိုးနဲ့ရွှေ့ဆိုင်းထားတယ်ဆိုတာလည်းကြားရတယ်အဲ့တော့တချို့တွေကလည်းပဲဝေဖန်ကြတာပေါ့ဒီတိုင်းရင်းသားအဖွဲ့အစည်းတွေအနေနဲ့ကအစိုးရနဲ့သွားပြီးတော့အခုလိုဒီညှိနှိုင်းဆွေးနွေးရဲဆိုတာအစိုးရဘက်မှာဘလောက်ယုံကြည်စိတ်ချလို့ရနိုင်မလဲယုံကြည်မှုရှိတဲ့မရှိတဲ့ဆိုတဲ့ကိစ္စအရေးမကြီးဘူးလားဆိုပြီးပြောလာတာတွေလည်းရှိတယ်ခင်ဗျအဲ့တော့ဆရာနိုင်ရတာပဲလို့သဘောရတယ်ခင်ဗျအဲ့ဒါအ
ဲမင်းကတော့ကျွန်တော်တို့ကနိုင်ငံရေးပြဿနာကိုနိုင်ငံရေးလေးရပြင်ဆင်နိုင်ဖို့ဆိုပြီးတော့အဲ့ဒါမျိုးရကျက်နေပါလေဒါအခြေခံချင်းဟိုအပြစ်ခရဆိုင်ရေးလုပ်ပြလို့ရတယ်ဆိုတဲ့အနေအထားပေါ်မှာပြစ်ခရဆိုင်ရေးလုပ်တာပါပဲအဲကျွန်တော်တို့ကတော့စောက်ကြည့်ရမှာပေါ့လေတကယ်တမ်းကတော့ဒီအကနေ့ဒီအခြေလေးကိုဆက်ခတ်ကြည့်ရတာတော့အဲဒီဥပမာတစ်ခုကိုတိုက်နေတာနောက်ဟို SSA မြောက်ပိုင်းရောတောင်ပိုင်းရောပေါ့နော်အဲဒီမှာလက်တိုက်ပွဲတွေဟိုဖြစ်လက်ဒီဖြစ်လက်ဖြစ်နေတဲ့အနေအထားပေါ်မှာကျွန်တော်တို့ကြားနေရတဲ့အပေါ်မှာကျွန်တော်တို့လည်းနည်းနည်းတော့စံပြရရှိနေပြီးကြဟိုဒီနေရာတော့အပြတ်တော့ပြောလို့မရသေးဘူးပေါ့လေဒါပေမဲ့ကြည့်ရတာတော့ကျွန်တော်တို့လိုဖြစ်နေဒီသမ္မတဥပဒေတိုင်းလို့ဘက်ကတော့စကြဝဠာကြီးကြီးကိုလိုလားပုံပေါ်တယ်။ဒါပေမဲ့စစ်တပ်ဘက်ကတော့စိတ်မလိုလားဘူး။သူတို့အပေါ်ကြီးရတဲ့အနေထားမျိုးနဲ့သဘောတော့ကျွန်တော်တို့ကိုလက်နက်ချတဲ့ပုံစံမျိုးနဲ့အပေါ်ကြီးရနေပြီးတော့မှတကယ်လို့လုပ်တဲ့ပုံစံမျိုးကိုသူတို့လိုလားနေပုံပေါ်တယ်လို့ကျွန်တော်ကတော့အဲ့လိုအကျဉ်းထားပြလို့
။ဟုတ်ကဲ့။အဲ့တော့ကျွန်တော်တို့လည်းဟုတ်ပါတယ်။နည်းနည်းပြောတော့ကျွန်တော်လည်းကြားမိပါတယ်ခင်ဗျ။အဲ့တော့ဒီတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကလက်နက်လုံးလုံးချလိုက်ရမယ်ဆိုလို့ရှိရင်လည်းပဲဟဲ့လားဒီတစ်ဖက်ကနေပြီးတော့ကိုလိုလားချက်ကိုမရသေးပဲနဲ့လက်နက်ကိုအရင်ချရမယ်ဆိုလို့ရှိရင်တော်ကြာကြာတော့ဟိုအခြေအနေတစ်မျိုးထုံပြောင်းလာလို့ရှိရင်ဘယ်နဲ့လုံမလဲဆိုတဲ့မေးခွန်းတွေပေါ်လာတာပေါ့နော်အဲ့တော့ပြောပါအောင်ခင်ဗျာဆရာဦးလနဲ့အောင်ခင်ဗျအခုနကပြောခဲ့တဲ့ဒီကချင်ပြည်နယ်ဘက်ကအခြေအနေတွေနဲ့နှိုင်းဆိုင်နေ
ဟုတ်ကဲ့ဟိုကျွန်တော်တို့ဒီပြည်ဆောင်တဲ့အခါမှာနော်ဟိုအဲ့ပထမပိုင်းပေါ့ဗျာဟိုပြည်ဆောင်တဲ့အချိန်မှာတို့ပြောခဲ့ပါတယ်ဒီပြခရဆိုင်ရေးသူဘက်ကတော့သူတို့ပြခရဆိုင်ရေးပတ်သက်ပြီးတော့လက်မှတ်ထိုးရအောင်ဆိုပြီးတော့ဒီဥောင်းတောင်ဖက်တွေကသူတို့အများများဒီဟိုပြောဆိုတာမျိုးတင်သွင်းတာမျိုးတော့လုပ်ကြတယ်သူတို့ဘက်ကပြောတာဟိုအဓိကတော့ဗာလဲဆိုတော့ပြခရဆိုင်ရေးကိစ္စဆိုတာလို့ခုချက်ဒီတက်ပြေးနေရတာအရေးကြီးတယ်ဆိုတဲ့အကြောင်းပေါ့ဒီခုပြဿနာဖြစ်ပွားနေနေတဲ့ဒါမှာတက်ပြေးရောရှက်ပြီးနေတယ်ဟိုတက်ဖွက်တစ်ဖွက်နဲ့ဆိုရင်ဟိုကိုင်းနေရာ150ပေါင်လို့ဒီမှာရောရှက်ပြီးနေကြတယ်နောက်ပြီးတော့ဒီတက်ဝက်ဖြစ်တဲ့နောက်ပိုင်းမှာဟိုအီမအနေပြီးတော့တက်ပြီးအလုံးကြီးထူထားတာရှိတယ်။ဒါကြောင့်မို့လို့ပြုတ်ဆိုရတာပိုင်းမှာပါလဲဆိုတော့ဒီရောရှက်နေတဲ့တက်ပြီးကိုစုဖားပေးဘူး၊ခွာပေးဘူးရဲ့။နောက်ပြီးတော့ပြဿနာဖြစ်ွားနေတဲ့ဒေတာမှာရှိတဲ့တက်ပြီးကိုပြန်ပြီးတော့ဒီခွာပေးဘူးဆိုတဲ့ဟိုပြောဆိုရတာရှိတယ်။အဲ့ဒီ set ကိုဒီဥက္ကဋ္ဌအဖွဲ့ကလည်းဟိုလက်ခံတယ်။ဒါဆွေးနွေးတင်တဲ့ဥစ္စာဖြစ်တယ်။ဒါကြောင့်မို့လို့လည်းဒီဥစ္စာကိုဆွေးနွေးကြပဲ။ဆွေးနွေးကြရအောင်ဆိုပြီးတော့သူဟ ို့သူတို့နှစ်ခက်လည်းဒီပေါ်တင်ချက်နဲ့နဲ့ဟောပါတော့တင်ရချက်ပဲထုတ်ခဲ့ပါတယ်ဒါပေမဲ့ဘာဖြစ်လဲဆိုတော့ခံမှန်းကြည့်တာတော့ဒီအစူရအခုစတဲ့ဖွဲ့ကြီးနဲ့တပ်ပိုင်းဆိုင်ရာဈာမဒီနိုင်လို့မရတဲ့ကိစ္စတွေများရှိသလားဒါမေးခွန်းထုတ်ရရှိလာတယ်ဘာကြောင့်လဲဆိုတော့ဒီဥအောင်ကောင်ဖွဲ့ကြီးပြန်သွားတဲ့နောက်ပိုင်းမှာလည်းသူစစ်စင်နာပြန်ပြီးတော့ဟိုအရှင်ကမြင့်လာတယ်ခင်ဗျာတာကူကြည့်ချင်းအားဖြင့်ဒီရင်းဆိုင်ရေးဖို့ဆောင်ရင်းဆိုင်ရေးအတွက်ဆွေးနွေးတဲ့ဒီပြောင်စုကုစရေးအဖွဲ့ကြီးနဲ့ဒီတပ်ပိုင်းဆိုင်ရာမှာညှိလို့မရတဲ့အချက်တွေကရှိသလားဆိုတဲ့အမေကတစ်ခုပေါ်လာခင်ဗျာဒါကြောင့်မို့တစ်ခုပါလဲဆိုတော့ကျွန်တော်တို့သုံးသပ်မိတာကတော့ဒီတိကျရဆိုင်ရေးစုတဲ့ကိစ္စကိုတိုင်းကြလဲနဲ့ခင်ဗျာအခုပေါ်မှာအဲ့လိုကောင်းတင်တဲ့သူဟိုပါတော့ဒီညှိနိုင်ဆွေးနွေးတာမျိုးလုပ်ခဲ့ကြတယ်ဒါပေမဲ့ဒီတိုင်းကြဒေသမှာရှိတဲ့သူတွေတတ်တွေကိုအခုတည်းကပြန်ရုပ်သွားတာမျိုးဟိုဗေဒေသမှာတော့မပြရသေးဘူးအဲ့လိုရှိနေသူရဲ့တက်နေတက်ကြရတော့အဲ့လိုရှေ့တားနေမှာထူးပြီးတော့ဟိုရှိနေသူရတော့ဒီတိခတ်ရဆိုင်ဆူတဲ့ကိစ္စလည်းတိတ်ပြီးတော့အမှတ်ခံတယ်တော့မရှိဘူးညာဒါကြောင့်ဘာဆူချင်လဲဆိုတော့အမှန်တကယ်တိခတ်ရဆိုင်ရဲ့လုံချင်တယ်ဆိုရင်ပြပလာဖြစ်ပွားနိုင်တဲ့အခြေအနေမှာရောက်တဲ့တက်တွေကိုအရင်ကြုတ်ပြရမယ်ညာခွာပြရမယ်အဲ့လိုဟာမျိုးလုပ်သွားမယ်ဆိုရင်တော့နှစ်ဖက်မှာအယုံကြည်ရများရှိတာပဲနောက်ဆုံးအဆင့်ကျရင်တော့ဒီတိခတ်ရဆိုင်ဆူတဲ့ကိစ္စတော့တိတ်ပြီးတော့ပြောစမ်းလို့ပဲနဲ့နိုင်ငံရေးဆွေးနွေးမှုအဆင့်ကိုဒါဟိုရှိုးရှိုးရှူရှူနဲ့ရောက်သွားမယ်လို့ကျွန်တော်အဲ့လိုပဲယူကြည်တယ်ခင်ဗျာ
ဟုတ်ကဲ့အဲ့တော့ဒီအခုမြန်မာနိုင်ငံဒီတောင်ပိုင်းတို့အနောက်ပိုင်းတို့မှာကဘာမှတိတ်ပြီးတော့ဒီလိုပြဿနာမျိုးတွေကျွန်တော်မကြားဘူးဒါပေမဲ့ကချင်းပြည်နယ်နဲ့ရှမ်းပြည်နယ်ဘက်မှာပဲဒီဒီလိုဆေးရေးလှုပ်ရှားမှုတွေကြားနေတာတချို့ကအဲ့တော့ဘာပြောလာတယ်လဲဆိုတော့တရုတ်ပြည်ကနေပြီးတော့ရခိုင်ပြည်ဘက်ကိုရေနံပိုင်လိုင်းတို့ဘာလို့เนาะဆက်သွေးလမ်းကြောင်းတွေဖောက်တဲ့အခါမှာသူတို့ကလုံခြုံမှုလိုချင်တဲ့အတွက်ကြောင့်ဒီပိုင်လိုင်းသွားမဲ့နေနယ်မြေတလျှောက်လုံးကိုဒီကော်ရီဒါဆင်းညံနယ်မြေကြီးကိုเนาะတက်ကနေပြီးတော့မြန်မာတပ်မတော်ကနေပြီးသူတို့အပိုင်းယူထားကြတယ်ဆိုတဲ့ပုံစံမျိုးပြောတာပေါ့အဲ့တော့ KIO အနေနဲ့ရောဒီဟာကိုလက်ခံလို့ရမလား
အဲသူတို့ရဲ့ဒီပြောဆိုပုံရဆိုတော့သူတို့ရွေချက်အဲ့လိုဖြစ်ပါလိမ့်မယ်ဘာကြောင့်အဲ့လိုပြောနိုင်လဲဆိုတော့ဒီတမတနေပြီးတော့မေကွန်ပြောတဲ့အပိုင်းမှာသူတို့ဓာတ်ရပါလေဟိုဒီတိုင်းကလည်းနိုင်ငံအစုတွေဒီတွေ့ဒီဝင်ဝင်ကောင်းမဲ့လုတ်ကင်ကြီးချက်ဖေးပေးနေဆိုရင်တော့ဒီလက်နက်ကင်ဟိုလက်နက်ကင်ရဲ့အဖွဲ့အစည်းတွေအားလုံးကလက်နက်ကင်ရှင်တော့မှာမဟုတ်ဘူးဟိုလက်နက်စွန့်တော့မှာပဲစုတဲ့ဟာမျိုးပါတယ်စုတာပါလေဆိုတော့ဒီဟိုတိုင်းဒေသတွေမှာလည်းသူကလည်းစီးပွားရေးစုံရေးတတ်မှတ်ပေးမယ်နောက်ပြီးတော့ဟိုစက်မှုစုံရေးတတ်မှတ်ပြီးပြီးမှာပဲလုတ်တင်တဲ့သဘောကိုလိုအပ်ယူအရေးကြီးဝင်ကြည့်ရတယ်ဒါအများကြီးသူအလုံးဝေဖန်တဲ့အတိုင်းဒါဖြစ်နိုင်တယ်ခင်ဗျာဟိုတိုင်းဒေသနဲ့ကင်ရအားစုတွေကဝင်ဝင်ရှိုပဲသူတို့ဟိုတော်လန်ဟိုလက်နက်ကင်တော်လန်ကြတယ်ဆိုတဲ့အတိတ်ပဲမျိုးပြောဆိုနေတဲ့အပိုင်းအများကြီးတွေ့ရတယ်ဒါကိုကြည့်ချင်းအားဖြင့်ဒီအစိုးရပေါ်မှာလည်းအခုအရတအစိုးရဆူတဲ့အစိုးရတက်မှာလည်းတိုင်းတာနဲ့ပတ်သက်ပြီးတော့ဖြည့်ရှင်းတဲ့ညီလာမှာသိပြီးတော့ဒီဟိုထိထိဝင်ပါမှဟိုဖြည့်ရှင်းလို့တဲ့ဆန္ဒမရှိဘူးဆိုတာဒါတုံးတက်နိုင်တယ်ခင်ဗျာ
ကျွန်တော်ကရင်ပြည်နယ်ဘက်မှာကျတော့စက်မှုစုံတွေပါလေထောင်ပေးမယ်လို့သူတို့ပြောတဲ့စကားကြားရတယ်။နောက်အခုဒီ KNU အဖွဲ့သွားကြတဲ့အချိန်မှာဒီသဘောတူညီချက်တော်တော်များများပေါ့လေ73ခုလောက်သူတို့ရလာခဲ့ကြတယ်ဆိုတော့အဲ့ဒီသတင်းကတော့နည်းနည်းဟိုပေါ့အားရကျေနပ်စရာတစ်ခုလို့တော့ဆိုနိုင်တာပေါ့လေ။အဲဒါပေမဲ့ခုနပြောသလိုတိုင်းရင်းသားလူမျိုးစုတွေနေထိုင်တဲ့နယ်မြေဒေသတွေအကုန်လုံးမှာနော်ခုနပြောလို့စီးပွားရေးတိုးတက်လာဖို့အတွက်စက်မှုစုံတွေထောင်ပေးတယ်ပဲထားအောင်တော့ဒေသခံပြည်သူတွေရဲ့ဘဝရည်တည်ရေးကနော်ကြီးလန့်စားစားကြောက်ရွံ့မနေရဘဲနဲ့အေးအေးချမ်းချမ်းနဲ့နေနိုင်ဖို့ကဒါအင်မတန်အရေးကြီးတဲ့ကိစ္စဖြစ်နေတာပေါ့ဒီတော့ဒီလိုကိစ္စတွေပေါ်မှာကောဟိုစိတ်ချလက်ချနဲ့တချို့ကအခုပြောဆံကြတဲ့နေဇက်ကအထိုင်းနေဇက်ကဗမာဒုက္ခတွေတချို့ကပြည်တွင်းအောင်ပြန်ဝင်တော့မယ်ပေါ့လေအေးချမ်းသွားပြီဘာညာပြောရဲဆိုတဲ့သတင်းတွေကျွန်တော်ကြားမိပါတယ်ကဲပြောအောင်ခင်ဗျဆရာနိုင်ဟန်သာရောခင်ဗျဟယ်လိုအဲခုနပြောတာလေစီဝိုင်းစုံနေပါလေဖြစ်လာရင်အဆင်ပြေမလားဘာလို့တောင်းဆိုချက်လူလားချက်တွေရှိတယ်ဆိုတာပြောပြပါအောင်
တမန်လူလူနေနဲ့ကစီဝါရေးတိုးတက်မှုရှိမယ်အေးချမ်းချမ်းနေရမယ်ဆိုတော့ဒါကသူတို့လက်ခံမယ်သူတို့ပြောဆိုမယ်သူတို့အဲ့ဒီအစိုးရကိုသူတို့ထောက်ခံမှာပဲဒါတော့ဟိုတမန်လူလူကိုပြောလာပါနော်ဒါနဲ့နိုင်ငံရေးအမြင်ရှိတဲ့အမျိုးသားရေးအမြင်ရှိတဲ့အမျိုးသားရေးတက်စိုက်တိုးဖို့လည်းအားစုတွေကတော့ဒါကိုလက်ခံမှာမဟုတ်ဘူးသူတို့လိုချင်တဲ့အမျိုးသားရေးအခွင့်အရေးအစံရအခွင့်အရေးပေါ့နော်ဒီမျိုးသားတန်းတူရေးနဲ့ကိုယ်ပိုင်ကြံ့တန်းခွင့်အမေဆုံးအဖြစ်သူတို့အမျိုးသားဝါမျိုးဖက်ပြက်ပြက်မခံရဖို့အတွက်ကအဲ့ဒါလိုဒီပြည့်စုံတဲ့လက္ခဏာတွေပြည့်စုံတဲ့အခွင့်အရေးတွေအဲ့ဒါတွေမရဘူးဆိုတော့ဒီပြဿနာကဘလို့မှပြည့်လည်မှာမဟုတ်ဘူးလို့ကျွန်တော်ပြောမှာ
ပါဟုတ်ကဲ့ခင်ဗျာခုနပြောခဲ့တဲ့စကားရဲ့အပေါ်မှာခြုံပြီးတော့ပေါ့မှ KIO ဆိုလို့ရှိရင်လည်း KIO အဖွဲ့ရဲ့လူလားချက်တွေနော်ဘာတွေဖြစ်ချင်တယ်မြင်ချင်တယ်နော်အဲ့ဒါလေးတွေကျွန်တော်တို့ကြားပြရစီအောင်ဆရာခေါ်ကအရင်စပြီးတော့ပြောပါလားခင်ဗျ။နော်ဆရာတို့ဒီညညတော့တိုင်းဒေသဖက်ဒရယ်ကောင်စီအနေနဲ့ဆိုတော့
ကျွန်တော်တို့ရဲ့အခုပုံမှန်ပြည်နိုင်ငံရဲ့ခေတ်ကြီးကိုကြည့်ရင်အရပ်ပါဆိုရဟန်ဆောင်ဖုံးကျွယ်ထားတဲ့ဥပဒေကိုဆိုရမယ်နဲ့ဒီအမှတ်ကောင်းကောင်းရဖို့ပါလေနာမည်ကောင်းရဖို့နိုင်ငံရေးဖိတ်ခေါ်တာတို့တဖွဲ့ချင်းအပြစ်ရတဲ့ဟာတို့ဒီရတဲ့လောက်နည်းနဲ့ရတဲ့ပုံစံနဲ့လုပ်နေတာရှိတယ်။ဒီလိုလည်းပဲတကယ်ဒီစစ်စစ်ပါပါဗန်းသူကြီးတို့အချင်းတွေခွေရေးပေးပြီးတော့အနေအားပေးပြီးတော့လေးလေးစားစားနဲ့ကျွန်တော်တို့ဟာလာကတိတီတီနဲ့လုပ်ခဲ့ဟာရမပြေသေးဘူးအထူးသဖြင့်ပထမဆုံးဘွေတော်ဦးကျွန်တော်ဒီကစားပြီးတော့ဟာလာတော့ဘဝတူပြယူတာချင်းစီအက်ပေါ့စီအက်ကဘဝတူပြကြီးပြယူပြီးတော့တခါပဲကျွန်တော်တို့ဟိုအကြီးကြီးတဲ့ကြောင်းရပါမယ်အခုချိန်ဒီချင်းမှာဟုတ်လားစီဝါရေးကဘုလို့ပါလို့ပြောပြမယ်အခုချိန်ဒီချင်းမှာအကောင့်တွေမရှိသေးဘူးထို့တူပဲတခြားအဖွဲ့တွေလည်းပေါ့ဗျာကျွန်တော်က RCS လို့ခေါ်တဲ့အဖွဲ့စီတောင်ပိုင်းပေါ့အဖွဲ့ကလည်းဒီလိုပဲအကြီးကျယ်စီဝါရေးဇုံတွေတပ်ပြီးရဲ့နေရာတွေကတိကျအကြီးမျိုးပြီးတော့လက်တွေ့ပြင်းစင်းလုပ်ခဲ့ကြတော့တစ်ခုမှအဆင်မပြေလာလို့ဖြစ်တယ်ဒါကြောင့်ဒီအကြဒီဟာပေါ့နိုင်ငံကြီးအဲ့လိုဆောင်တဲ့နေရာမှာကျွန်တော်တို့ကြည့်ရတာတော့မိသားတစ်ဖက်သုံးပြီးတော့ရေပုတ်ကတစ်ဖက်သုံးတယ်လို့ဖြစ်နေတာ။ရေပုတ်ဘက်ကိုကြည့်တော့အေးတယ်လို့လို့ပဲ။တစ်ဖက်ကဒီဟာတမတော်နဲ့ဒီဒီဒီသူရဲ့လက်နက်ကိုင်အဖွဲ့ကတော့သူလောက်ရမဲ့မိသားကိုတော့တစ်ဖက်ကိုင်ပြီးတော့ကျွန်တော်တို့ဟာလာသူစင်အားကိုပြပြီးတော့နော်တစ်ဖက်ကိုချိုတစ်ဖက်ကိုပို့ပေါ့ဗျာ။အဲ့လိုမျိုးဟာအလုပ်နေတယ်လို့ကျွန်တော်ပြောလို့ရတယ်ခင်ဗျ။ပမိုင်းကြောက်ကြည့်ရလေတချင်တော့တချင်ကိုပူစားပေးပြီးတော့အပသာပေးပြီးတော့ဖူးဖူးမှုတ်သွားတဲ့အချိန်မှာကင်းရင်ကိုအကြီးအကျယ်ပြိုခွဲအမျိုးမျိုးတိုက် population အကြီးအသေးအမျိုးမျိုးလောက်ပြီးတော့တတ်ခဲ့တယ်အခုအချိန်မှာ KNU ကိုသွားပြီးတော့ဟာလာအလိုလိုက်အကြိုက်ပေးပြီးတော့ချုပ်မိတဲ့အချိန်မှာလည်းတချင်ကိုအကြီးအကျယ်ပြန်ပြီးတော့ဖိနေတဲ့ကိုယ်နေရာပြန်ပြေးရတယ်အဲ့ဒီဖိနေနေပေါ်တဲ့ဟာတွေကဒီ pipeline တို့စီဝါရေးတော့မဟုတ်ဘူးခင်ဗျကျွန်တော်ကြည့်ရတော့ဒီအမျိုးသားလှုပ်ရှားမှုအမျိုးသားအင်အားစုတွေရဲ့နိုင်ငံရေးအတိအကျကိုပြေးပင်အောင်ဟောပါတော့ပျောက်ကွယ်အောင်လုပ်ဖို့ကြိုးပမ်းမှုလို့ပဲကျွန်တော်အဲ့ဒါလို့ညွှန်းပြတော့တင်တယ်ခင်ဗ
ျဟုတ်ကဲ့ခင်ဗျအခုဆရာခေါ်ကပြောသွားတဲ့ဇာတ်ရည်ပုံမှာကျွန်တော်တို့လည်းပဲတချို့တစ်ခွက်ကျွန်တော်ကြားတင်တော့ကြားပါတယ်ခင်ဗျအဲ့တော့ပြောပါအောင်ခင်ဗျဥလနာအနေနဲ့ကောဘယ်လိုများဒီနေကုန်းချုပ်အနေနဲ့ပြောစရာဆိုစရာရှိပါသလဲခင်ဗျ
သူရဆက်ဆက်ရတော့ဒီတိုင်းဒါပေါ်မှာတိုင်းဒါကြီးနဲ့ရပ်ပိုင်ခွင့်နဲ့ပတ်သက်ပြီးတော့ဖြည့်ရှင်းနေတဲ့ဆန္ဒမရှိဘူးခင်ဗျာဒီအစရတက်လည်းသူဟိုတမ္မတရာသူ့အရင်ဟိုဟာယူလာတဲ့ခါမှာဒီတိုင်းဒါလည်းကင်ကသူ့မှာသူရဲ့သဘောထားမှချက်ပါလေဆိုတော့ဟိုခိုင်းကနာဆွဲသူညူဆွဲဝါဒဆွဲကြောင့်ဖြစ်ပေါ်လာတယ်လည်းနဲ့ကင်အဖွဲ့စည်းစုပြီးဆိုပြောဆိုတာမျိုးရှိတယ်ဟိုအခုအစရတက်လည်းအဲ့လိုသဘောထားပဲတတ်မှတ်ထားတယ်ဆိုတော့ဒီမြန်မာနိုင်ငံကပြည်တွင်းချင်းချင်းရရဘယ်လိုမှဒီမှခံချက်ရှိလာနိုင်စရာကြောင်းမရှိဘူးဒါကြောင့်မဒီအစူရပေါ်မှာပထမအချက်အရေးကြီးတာပါလဲဆိုတော့တိုင်းဒါကြီးနဲ့ပတ်သက်ပြီးတော့ဖြစ်ရှင်းလို့တဲ့ဆန္ဒသူစီမှာရှိရမယ်။နိုင်ငံရေးကြောင့်ဖြစ်တဲ့သက်သနာအလုံးကိုစီရင်နေတဲ့ဖြစ်ချင်းတာမဟုတ်ပဲနဲ့နိုင်ငံရေးနည်းလမ်းနဲ့ဖြစ်ရှင်းလို့တဲ့ဆန္ဒသူစီမှာလုံးဝရှိရမယ်ခင်ဗျာ။အဲ့လိုဟာမျိုးမရှိဘူးဆိုရင်ဒီအဖြစ်ကရဆိုင်ရေးဆိုတဲ့ကောင်းစဉ်နဲ့ပဲအချိန်ဆွဲထားပြီးမှပဲဟိုစီးပွားရေးနဲ့ဟိုမျက်လုံးပေးပြီးမှပဲဒီတည်နေမှာရှိတဲ့ဟုတ်တို့ရဲ့ဒီတော့တရားစရပစ္စည်းတွေကိုသုတ်ယူသွားမယ်ဆိုတဲ့ကိစ္စပဲပေါ်လာလိမ့်မယ်အခုဆိုမြန်မာနိုင်ငံသားအားလုံးကလည်းဒီကိစ္စကိုအားတွေ့ကြုံများရှိသေးတာပါအခုတိခါရဆိုင်ရေးဆိုတဲ့ကိစ္စပြုစုနေတဲ့အပိုင်းမှာသူတို့ကအခွင့်အရေးနဲ့ပြီးတော့ဆက်ကလင်တဲ့ကာလပတ်လုံးဒီတခါရဆိုင်နဲ့ဟိုအခြေအနေအများကြီးဆွေးခက်ခံရကြူးတယ်အခြေအနေအများကြီးတန်ဖိုးရှိတဲ့အချိန်အခြေအနေအများကြီးဟိုဆုံးချုပ်ခဲ့ရတယ်ဟိုဒါကြောင့်မူပါလဲဆိုတော့အဓိကရည်ကြီးတာတော့ဒီအစိုးရမှာမန္တလေးပဲတိုင်းဒါကြီးနဲ့ပတ်သက်ပြီးတော့ဖြည့်ရှင်းလို့တဲ့နိုင်ငံရေးစံတာဒါရှိကိုရှိရမယ်ဒီတိခရဆိုင်ရဲ့တခုတဲ့လုတ်ပြီးမှပဲအဲသူတို့ရဲ့ဒီအစိုးရရဲ့ဟိုကျူးစီပွားအတွေ့တုံးချမယ်ဆိုရင်တော့ဒီကိစ္စတွေဟာမြန်မာနိုင်ငံအရေးဟာအများကြီးဒီဟိုဆိုရစရာရှိသေးလို့ဒါပြောချင်တယ်ခင်ဗ
ျဟုတ်ကဲ့ခင်ဗျဆရာနိုင်အန်သားကိုကျွန်တော်ဆက်ပြီးတော့မေးပြစင်ခင်ဗျကျွန်တော်တို့ကညီကုန်းချုပ်အနေနဲ့ပေါ့နော်မှတ်ချက်ကလေးတွေပေးကြတာအဲ့တော့အခုနောက်တော့ဟိုဆရာခေါ်ကလည်းပြောသွားပြီဥလာနန်းလည်းပဲပြောသွားပါပြီဒီတော့တိုင်းရင်းသားတွေနဲ့နော်မြန်မာနိုင်ငံသားတွေမြန်မာလူမျိုးစုတွေအလားအလုံးဒန်းနူရီနူဆက်ဆံမှုရှိမှဒန်းနူရီတို့သဘောထားမှလည်းပဲခုနပြောတဲ့နော်တိုင်းရင်းသားညီကိုမောင်နှမတွေလက်တွဲနေထိုင်နိုင်မယ်ဘာညာဆွဲစကားမျိုးတွေဟာတကယ်လက်တွေ့အကောင့်ထဲပေါ်လာမှာ ਉਹ ဒီတော့ဆရာနိုင်ငံသားဘာများပြောစရာရှိလဲဆိုတာကြားပါရစေခင်ဗျာ
ကျွန်တော်တို့ခုနကဆရာပြောတဲ့စိတ်ကြပါလေ
ဒါလူမျိုးစုံစုပေါင်းနေတဲ့နိုင်ငံမှာလူမျိုးစုံရဲ့အခွင့်အရေးလူမျိုးစုံတို့ရဲ့အခွင့်အရေးရရှိပြီးတော့လူမျိုးစုံကလည်းဘန်းတူနေတာရှိမယ်ရှိလာမယ့်အနေအထားမျိုးမှာမှတကယ်နိုင်ငံအေးချမ်းနိုင်မယ်ဆိုတာကတော့ဒါနိုင်ငံရေးတမန်တိုင်းအလုံးနာလဲပါလေဒါပေမဲ့ဒီနေ့အနေအထားမှာတော့ကျွန်တော်တို့အနေအထားကိုကျွန်တော်ဆက်ဆက်ကြည့်တယ်ဒီကျွန်တော်တို့နဲ့ဒီဦးအောင်မင်းနဲ့စီးလင်းထားတဲ့သဘောတူညီရပါလေဒီနှစ်မကုန်ခင်မှာဒီဆိုတိခရဆက်ထားတဲ့ဒီတိုင်းသားလက်နဲ့ကင်အားလုံးနဲ့အဒီသိရမယ်ပေါ့နော်အစီအစဉ်ကလေးနဲ့ပြည်သူချင်းလို့နိုင်ငံရေးရဆိုရှင်လို့ဆိုတဲ့သစ္စာအပေါ်မှာကျွန်တော်တို့ကဆက်တော့စောင့်ကြည့်လို့လို့တယ်ဒါနဲ့တစ်ဖက်ကကျွန်တော်ဟိုကြားမိတဲ့အလေထားပေါ့လေဒါကျွန်တော်တယောက်တည်းကြားတာမဟုတ်ဘူးအားလုံးကြားပြီးသားပါအော်မတ်လာတရက်နေ့ကသမရဦးသိန်းစိန်ကနေပြီးတော့မှလွတ်တော်ထဲမှာပြောပါတဲ့စကားရဆိုရင်ကျွန်တော်တို့လူမျက်နှာကင်အားစုတွေကနိုင်ငံရေးပါတီထောက်ဒီကတော့ဝင်လွတ်တော်ထဲရောက်တဲ့ခါကျမှအဲ့ဒါအများနဲ့ကြည့်ပြီးတော့မှဒီဖောက်စ်ဖက်ကြီးပုံကိုဒါကောင်းတယ်လို့ပြောတော့ဆိုတော့ပြင်ပါဆိုတော့အနေထားမျိုးနဲ့ဆိုတော့ကျွန်တော်ရက်ဒီကျက်နဲ့တော့ဟိုလုံးဝမဆိုင်ဘူးရှင်ကျွန်တော်တို့တောင်းဆိုထားတာကနော်ကျွန်တော်တိုင်းပိုင်းအာရှတွေဒီကလေးတွေနဲ့အစိုးရကိုယ်စားလှယ်နဲ့ဆွေးနွေးပြီးတော့မှနားလည်ပြီးရတဲ့အပေါ်မှာအခြေရောက်ပြီးလို့ကိုနားသက်ဆိုင်တဲ့ပုဂ္ဂိုလ်တွေကသက်ဆိုင်တဲ့အခြေခံတွေပြီးတော့လုံးလုံးပြင်ပါအဲဒီအဲ့ဒီပုံစံမျိုးရှိနေတယ်အဲ့တော့ဒီရက်ဒီနှစ်ခုကလုံးဝကိုမတိုက်ဘူးဖြစ်နေတယ်အဲ့ဒီလေထားမျိုးမှဆိုရင်ကျွန်တော်မြင်လာတော့ကျွန်တော်နိုင်ငံရဲ့ဒီနိုင်ငံကြီးရှိလာလာကတော့ထိတ်မခံဘူးထိတ်မကောင်းဘူးလို့ကျွန်တော်ထင်တယ်။ဒါပေမဲ့အပြတ်တော့ပြောလို့မရဘူးပေါ့လေ။ကျွန်တော်ဒီနှစ်မကုန်ခင်နိုင်ငံကြီးကစီးပွားရေးဖြစ်မလားမဖြစ်ဘူးလားဖြစ်လာရင်လည်းအဲ့ဒီအပေါ်မှာဘယ်လိုလာမလဲဆိုတဲ့အပေါ်မှာစောင့်ကြည့်ပြီးတော့မှကျွန်တော်တို့ကတော့တကယ်အဆုံးဖြတ်ပြီးတော့အဲ့ဒီကာလမျိုးကြရင်တော့ဒါပြေးနိုင်လိမ့်မယ်လို့ကျွန်တော်ပြောလို့မရဘူး။အခုချိန်မှာတော့အပြတ်ပြောလို့မရသေးဘူး။ဒါပေမဲ့အကျဉ်းခိုက်ကြည့်ရတာကစိတ်ကောင်းဖို့ပေါ့ဘူး။ကျွန်တော်လည်းပြောချင်တယ်
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ထပ်ပြီးတော့ဖြည့်ဆွက်ပြောနေတာရှိသေးလားခင်ဗျာ
ဟုတ်ကဲ့ကျွန်တော်လည်းခုပြောချင်ပါတယ
်ဟုတ်ကဲ့
ဒီနိုင်ငံမှာဒီအခုပေါင်း60ကျော်နိုင်ငံကြီးကစီးနီးပွဲတွေအခါခါပေါ်ခဲ့ပါတယ်ဒါပေမဲ့တကယ်စစ်မှန်တဲ့နိုင်ငံကြီးစီးနီးပွဲကတစ်ခါမှမဖြစ်ခဲ့သေးဘူးဒါလက်နဲ့ချခိုင်းတာဒါမှမဟုတ်တောက်ကိုဖြတ်ခိုင်းတာမျိုးမျိုးအတင်ပြောင်းခိုင်းပြီးတော့မနောက်ဆုံးတော့ဒါချိန်မုန်းခံရတာကြီးပဲအဲ့တော့ဒီနေသားမျိုးမှာဒါကိုဆက်လိုက်ရင်ကျွန်တော်တို့နိုင်ငံဟာရေအဓိကအဖြစ်ပေါ်တယ်ကျွန်တော်တို့ရဲ့နိုင်ငံရဲ့ဒီဖြစ်ပေါ်နေတဲ့ဒီဒုစစ်ချေလျားလဲဆက်ကြနေမယ်ကျွန်တော်တို့နိုင်ငံရဲ့ဒီလွတ်မြောက်မှုအနေထားလဲဆက်ပြီးတော့ကြာနေမယ်အဲ့ဒီလောင်ကျိုက်ထဲကဖတ်နိုင်ဖို့ဆိုတဲ့ဟာတော့ကျွန်တော်မမြင်သေးဘူးဒါကြောင့်ပေါ့လေနိုင်ငံကြီးဥကောင်းနေတဲ့နိုင်ငံကောင်းဆောင်တွေကဒီချင်းတွေကိုလက်ခံပြီးတော့မှတကယ်ဒီမှလည်းအကြောင်းလေးဖြစ်ဖို့နိုင်ငံရေးပြဿနာကိုကျောင်းလေးဟိုကျောင်းစေတနာရနဲ့ဘူးနော်တကယ်စစ်စစ်မှန်မှန်ရေးရဲမှုမှုလုပ်ဖြစ်တယ်အဲ့ဒီပုံမှာလူကြီးတွေကလည်းဒီနေ့တောင်းဆိုနေပြီးနိုင်ငံကလည်းတောင်းဆိုနေပြီးဒီဒီကလာမျိုးမှမလုပ်သေးဘူးဆိုရင်ဒါတော့ကျွန်တော်နိုင်ငံကဆက်ပေါက်မဲ့နေတဲ့အနေအထားမျိုးမှာပဲဖြစ်နေမယ်လို့ကျွန်တော်တော့အဲ့လိုမြင်ပါတယ
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျကျွန်တော်တို့ရတဲ့အချိန်ပြည့်သွားပြီမလို့ဒီနေ့ဆွေးနွေးပွဲကိုတော့ဒီမျှနဲ့ပဲရနာပြစေခင်ဗျာအခုပါဝင်ပြီးတော့ဆွေးနွေးပေးခဲ့တဲ့အတွက်ဒီ UNFC လို့ခေါ်တဲ့ညွညွသောတိုင်းရင်းသားများ Federal Council ပေါ့နော်ဟုတ်ကဲ့အဲ့ဒီကတွဲဘက်အတွင်းမူပအုပ်ဒီ PNL လို့ဥက္ကဋ္ဌဦးခွန်အုပ်ကအတအပြင်ဒီ NMSP လို့ခေါ်တဲ့မွန်ပြည်သက်ပါတီအထွေထွေတွင်းမူဦးနိုင်ဟန်သာအတအပြင်ကချင်လွတ်မြောက်ရေးအဖွဲ့ပြောရေးဆိုခွင့်ရှိသူဦးလာနန်းတို့ကိုကျေးဇူးအထူးပဲတင်ရှိကြောင်းပြောကြပါစေခင်ဗျာ
ဟုတ်ကဲ့
တော်တော်ရှင်ပေါင်းလဲကိုစိတ်နှပြကျမ်းမွှင်လန်းတော်မူကြပါစေ